မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားပြိပခါတွေဟာလက်ရှိမှာဘာသာရေးအသွင်ဆောင်နေပေမဲ့တကယ်တမ်းမှာတော့မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေဟာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ခဲ့ကြတဲ့အစဉ်အလာတွေရှိခဲ့ပါတယ်လို့မြန်မာနိုင်ငံအစ္စလမ်သာသနာရေးအဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဟာဂျီဦးအေးလွင်ကအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် USIP ငြိမ်းချမ်းရေးသွေးသေသနာအဖွဲ့စီဝေးဝဲတစ်ခုမှပြောဆိုခဲ့ပါတယ
်။သမိုင်းကြောင်းမှာလည်းပဲဗုဒ္ဓဘာသာနဲ့အစ္စလမ်ဟာငြိမ်းချမ်းရှင်တွဲပြီးနေခဲ့ကြတယ်လူတွေအနေနဲ့ပုံကူရေးရဒီခက်ရံဖြစ်တာလေးတွေကတော့ရှိတာပေါ့လေသို့တော့ဘာသာတရားအနေနဲ့ဆိုတာလုံးဝမရှိဘူးလက်တလုံးဖြစ်လာတဲ့ကိစ္စရမှာဆိုလို့ရှိရင်မိထီလာမှာဆိုရင်ဖုန်းတော်ကြီးတွေကမွတ်စလင်တွေကိုအသက်တည်ခဲ့ကြတာရှိတယ်။နောက်ကျွန်တော်တို့ဘကိုးတိုင်းဘက်ကဒီနတ်တလင်းဘက်မှာဇီးကုန်းဘက်မှာဆိုလို့ရှိရင်အဲ့ဒီဗုဒ္ဓဘာသာအပိုင်းတူကမွတ်စလင်150လောက်ကိုသူကခဲ့တယ်ကဲပြီးတော့သူ့အိမ်မှာသူကျွေးမွေးထားတယ်ပြီးတော့ပြန်ပို့တဲ့အခါမှာလည်းသူပို့တယ်ပြီးတော့အဲ့ဒီကုန်ကြစည်းတွေကိုလည်းပေးတဲ့အခါမှာသူကလုံးဝလက်မခံမင်းနဲ့သူကတခါတည်းကိုသူ့မှာတော့နည်းနည်းအန်ဒီရရှိတယ်ပထမပိုင်းဆိုးတဲ့အချိန်မှာပေါ့လေတဲ့လို့သူ့အသက်အန်ဒီကိုတောင်းမပမာမပြုတ်ပဲနဲ့ဗုဒ္ဓဘာသာမြန်မာအမျိုးသားနော်တတိရွေဦးပါကျွန်တော်တို့ကအပလို့ခေါ်တယ်အဲ့ဒီအပကြီးကမွတ်စလင်150ကိုနော်သူရဲ့အသက်ကိုတော့မှပုံမှန်မပြုတ်ပဲနဲ့ဒီလိုလောက်ထလာဟာတဲ့။နော်ကျွန်တော်အနေနဲ့အင်မတန်အားရစရာကောင်းတယ
်။ဒါပေမဲ့အခုနောက်ပိုင်းအခုဒီရေပိုင်းတွေမှာဖြစ်ခဲ့တဲ့အဖြစ်တွေပေါ့နော်။အဲ့ဒါတွေကိုနိုင်ငံကသတင်းဌာနတွေကမ္ဘာပြင်ပကြည့်တဲ့အခါကျတော့ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာအနည်းစုဖြစ်တဲ့မွတ်စလင်တွေအသက်ခံရတယ်၊အိမ်ကြီးမီးရှို့ခံရတယ်၊အဲထွက်ပြေးနေကြရတယ်ဆိုတော့သတင်းတွေကိုအသာပေးပေါ်ပြလာတာတွေ့ရတယ်လေ။အဲ့ဒီအခါကျတော့ပြန်ပါနားလည်မှုအနေနဲ့ကတော့မြန်မာနိုင်ငံမှာဗုဒ္ဓဘာသာအများစုဟာမွတ်စလင်တွေကိုမကြိုက်ကြဘူးအထူးသဖြင့်မွတ်စလင်တွေဘာသာရေးအရာနယ်ချက်လာမှာဘာသာရေးအရာတိုးပွားလာမှာလေကိုစိုးရိမ်နေကြတယ်အဲ့ဒါအလားတူပဲဗမာပြည်ထဲမှာလည်းဒီလိုဝါဒဖြန့်မှုတွေရှိရပါလိမ့်အထူးသဖြင့်မွတ်စလင်တယောက်အနေနဲ့မြန်မာမျိုးသမီးဗုဒ္ဓဘာသာဝင်မျိုးသမီးတယောက်ကိုယူလို့ရှိရင်စုတော်ငွေဘယ်လောက်ပေးမယ်အဲနောက်ပြီးတော့ဒါမှမဟုတ်လို့ရှိရင်မွတ်စလင်သာသနာကိုပြန်ပွားအောင်ဘယ်လိုလုပ်ကြအောင်ဆိုတော့အစည်းအဝေးကိုပြန်ပွားအောင်ဘယ်လိုလုပ်ကြအောင်ဆိုတဲ့အခါတွေရှိနေတယ်ဆိုတော့အဲ့ဒီလိုလုံဆောင်မှုတွေမွတ်စလင်ဘက်ကနေပြီးတော့ကိစ္စံဘာသာဝင်တွေဘက်ကနေပြီးတော့ဘာသာရေးကိုပြန်ပွားအောင်လုပ်တာတွေရောမရှိဘူးလား
ဟုတ်ကဲ့ကျွန်တော်တို့မှာသာသနာကိုဟိုဟာပေါ့ဖိတ်ခေါ်မှုဆိုတာရှိတယ်သာသနာတိုင်းမှာတော့သာသနာပြုဆိုတဲ့လုပ်ငန်းရှိတယ်အစ္စလာမ်ဘက်ကဖိတ်ခေါ်မှုဆိုတာမှာအသိပညာနဲ့ဉာဏ်အလိမ်မှာမှာသူတို့ကိုလွတ်လပ်စွာရွေးချယ်ဖို့ပြရမယ်ကျမ်းမြတ်မှာပဲလို့ပြောထားတယ်ဆိုအမှားနဲ့အမှန်ကိုအတိအကျပြပြပြီတဲ့လက်ခံရင်လက်ခံညှင်းဆန်ရင်ညှင်းဆန်ဆိုတဲ့ freedom of choice ဆိုတာပြီးထားပါတယ်။နောက်သာသနာတွင်းမှာလည်းအတင်းအကျမလို့ရဆိုတဲ့ no compulsion in religion ဆိုတဲ့ပြညတ်တော်သည်ဟိုအာဓမတွေမဟုတ်ပဲနဲ့မြူဆွဲပြီးတော့လောကီလာလာပါနဲ့လည်းလုပ်လို့မရဘူး။ဆိုလိုတာလွတ်လပ်သောစိတ်ဆန္ဒနဲ့မိမိဟာမိမိရွေးချယ်မှသာလျှင်ဒါဟာသာသနာတစ်ခုရဲ့ဟိုစစ်မှန်သောအတိတရားကိုရရှိမယ်လို့အဲ့လိုတုံ့ပြန်ချက်ကရှိတဲ့အတွက်ကြောင့်ဒီဆွဆွဲချက်များဟာအခြေအမြစ်မရှိဘူးလို့ပဲကျွန်တော်ဒီလိုပဲယူသားယူကြည့်ပါတယ
်ဟုတ်ကဲ့အထူးသဖြင့်ဗုဒ္ဓဘာသာပေါ့နော်ဗုဒ္ဓဘာသာဟာကမ္ဘာဘာဟိုကြီးမားတဲ့ဘာသာကြီးတွေမှာပါတယ်ဆိုရင်မဲ့တဖြည်းဖြည်းကွယ်ပြောက်လာနေတဲ့ဘာသာတစ်ခုဖြစ်လေလူတွေကစိုးရိမ်နေတာရှိပါတယ်အထူးသဖြင့်ဘာသာစပြီးထွန်းလာခဲ့တဲ့အိန္ဒိယတိုင်းမှာဆိုလို့ရှိရင်အနည်းစုဖြစ်လာတယ်ပေါ့နော်အလားတူပဲဗုဒ္ဓဘာသာကွယ်ပြောက်သွားတဲ့နေရာတွေလည်းရှိခဲ့တယ်ဆိုတော့ဗုဒ္ဓဘာသာဝင်နေအနေနဲ့တော်တော်များများပေါ့နော်ပညာတဲ့အတိုင်းဝိုင်းအမြင့်ကျဲအတိုင်းဝိုင်းကတော့မှပဲတချို့ကဘာသာကိုကိုယ်ကွယ်ယုံနဲ့မလုံလောက်ဘူးယုံကြည်ယုံနဲ့မလုံလောက်ဘူးကာကွယ်ရမယ်ဆိုတဲ့စကားမျိုးရှိလာတယ်
ဟုတ်ကဲ့ပါ
ကြီးလာတယ်ဆိုတော့ဒီလိုစိုးရိမ်ချက်တွေနဲ့သူတို့ဘာသာတရားကိုကာကွယ်ဖို့ကာကွယ်ဖို့လှုံ့ဆော်နေရတယ်ဟာမျှတမှုရှိရလားတရားမှုရှိရလို့ယူဆရတယ်
အဲကျွန်တော်ပြောချင်တာ half truth ဆိုတဲ့တပိုင်းတစ်စားမှန်တဲ့အမှန်တရားအင်ပနာအန္တရာယ်များပါတယ်နော်ဗုဒ္ဓသာသနာဟာအင်ပနာအစစ်မြစ်တဲ့သာသနာတစ်ခုဉာဏ်ကြီးစိုးဉာဏ်လွှမ်းမိုးတဲ့သာသနာဖြစ်တယ်ဒါကြောင့်မို့လူတိုင်းနားလည်နိုင်ခဲ့တာတော့အမှန်ပဲသို့တော်ပဲလေစစ်မှန်သောဗုဒ္ဓသာသနာဟာကွယ်ပြောက်ဖို့ဆိုတဲ့အကြောင်းတရားကမရှိဘူးနော်အဲ့တော့အရေးအတွက်တဲ့အရေးချင်းကပို့ပြီးတော့အရေးကြီးပါတယ်အဲ့ဒါကြောင့်မို့ဘယ်သာသနာဘယ်ယုံကြည်ချက်ကိုမှဘယ်သူတူတူယောက်ကမှအတင်းအာဓမဖြစ်စေဒါမှမဟုတ်လည်းမြှူဆွေချော့မြူပြီးဖြစ်စေဒါဟာကွယ်ပြောက်လို့လုံးလုံးကိုမရပါဘူးယုံကြည်မှုဆိုတာကအဲ့လိုဘယ်ယုံကြည်မှုပဲဖြစ်ဖြစ်ပေါ့လေဗုဒ္ဓသာသနာမှာမဟုတ်ပါဘူးဒီလိုလုံးလုံးမရပါဘူးအဲ့တော့မိမိသာသနာဝင်များဟာကိုယ်သာသနာကိုရှင်သန်ကြီးထွားဖို့အတွက်အကြောင်းရင်းတွေ root cause တွေကိုရှာရမယ် သာသနာကိုဘယ်လိုတည်တံ့အောင်ခိုင်မြဲအောင်လုပ်ဖို့လိုအပ်တယ်ဆိုတာဗုဒ္ဓလက်ထက်ကသာသနာတွေရှိတယ်ဗုဒ္ဓရဲ့သာဝကတွေရဲ့သာသနာတွေရှိတယ်တမိုင်းတစ်လျှောက်မှာထွန်းကားခဲ့တဲ့သာသနာပြုမင်းကောင်းမင်းမြတ်တွေရဲ့အစဉ်အလာတွေရှိတယ်အဲ့ဒီကောင်းမြတ်သောအပြုသဘောဆောင်သောဗုဒ္ဓနိကျမေတ္တာတရားပေါ်မှာခြေခံသောသာသနာပြုလုပ်ငန်းနဲ့သာသနာကိုပြန်လည်ရှင်းတော့အောင်လုပ်နိုင်မယ်လို့ကျွန်တော်ဒီလိုထင်ပါတယ်
အခုနောက်ဆုံးဖြစ်နေတဲ့မိတ်လာမှာဖြစ်ခဲ့တဲ့အဖြစ်ပေါ့နောက်ပြီးရခိုင်မှာဖြစ်တဲ့အဖြစ်တွေမှာရောဆိုလို့ရှိရင်မြန်မာနိုင်ငံအစိုးရအနေနဲ့ကဒါဟာဘာသာရေးပြေပကမဟုတ်ဘူးလူအတိုင်းဝန်ကြားထဲမှာတရားနဲ့တရားခိုင်ဝင်ဟိုခိုင်ရနားလည်မှုလွဲမှာပြီးခိုင်ရန်ဖြစ်ပေါ်တဲ့ဟိုအဖြစ်မျိုးပဲဖြစ်တယ်ဆိုပြီးတော့ပုံဖော်ဖို့တော်တော်လေးကြိုးစားကြပါတယ်ဒါပေမဲ့မိတ်လာအရေးကိစ္စမှာနောက်ပိုင်းမှာတော့လူလူရဲ့ကြားထဲမှာကိုဒါဟာဘာသာရေးပြေပကပုံစံမျိုးတော်ဆူလာကြတဲ့မြင်နေကြတဲ့မြင်ရှိတယ်။အလားတူပဲဒီမတိုင်ခင်မှာဆိုလို့ရှိရင်လည်းထင်ရှားတဲ့ဘုန်းတော်ကြီးတွေတချို့ကအစဒီဟိုအစ္စလာမ်စံကျင်ရေးတရားတွေဟိုပြင်းပြောင်းတင်းတင်းဟောလာတဲ့အဲလုံးစော်လာတာကြီးတွေ့ရတယ်။အစိုးရအနေနဲ့ဒါဟာဘာသာရေးပြေပကမဟုတ်ပါဘူးဆိုတဲ့ငင်းစုံနေတဲ့ကြားရေးရနေပြီးတော့ဒီလိုဘာသာရေးအရလုံးစော်တဲ့မုန်းတိမှုတရားတွေအဲလုံးစော်နေတဲ့သူတွေကိုဘာကြောင့်လို့ထိထိရောက်မတားဆီးနိုင်ရတရားလဲ
။ဟုတ်ကဲ့အဲ့ဒီအဖြစ်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပြဿနာတစ်ခုကို conflict resolution မှာကချင်းကတ်တဲ့ပုံစံလေးတွေရှိပါတယ်เนาะဟာဖားဟင်စီးရဲ့ဖိနေဟဲခန္ဓာရဲ့ဆိုတဲ့ ਧੀ တဲ့စာရင်ဒီအသိပညာနဲ့ပရိယေနဲ့ပေါ့လေဒီလိုလွဲမှားသောအယူအဆရှိတာတွေကိုတစ်ပြေးပြေးအဲ့ဒီလွဲမှားသောအယူအဆမပြန့်ပွားအောင်လုပ်သောချင်းကတ်နည်းတွေနဲ့လုပ်လို့ရပါတယ်နော်ဥပမာဆိုလို့ရှိရင်ဖားလိုက်စီးလိုက်တယ်ဆိုလို့ရှိရင်အဲ့ဒီပုံကောင်ကနေချင်းညချင်းသူရဲ့ကောင်တစ်ခုဖြစ်သွားလိမ့်မယ်အဲ့တော့မိမိလိုချင်တဲ့ရလိုက်ရဲ့ဆိုဂျိုအတိတ်ပဲထွက်သွားနိုင်မယ်အဲ့တော့ဒါဟာအင်မတန်ကိုဟိုပရိရဲ့ကျွယ်ဝစွာဖြင့်နုညသိမ်မွေ့စွာဖြင့်ဂိုင်းထွေပြီးတော့ကအရင်အမြင့်အကြောင်းတရားကိုဂိုင်းထွေပြီးတော့ကဒီလိုမတရားဖြန့်ချီထားတဲ့ဟိုအတ္တမဟိုအယူဝါဒတွေကိုလည်းပဲဟိုဘာခုံးလဲဖြည့်ရှင်းတဲ့နည်းနဲ့ဖြည့်ရှင်းပြီးတော့ကအများပြည်သူရဲ့ထောက်ခံမှုမရအောင်လုပ်ချင်းအဖြစ်ဒီကိစ္စရပ်တန့်သွားမယ်လို့သူတို့ထင်တဲ့အတွက်ကြောင့်ဒီလိုနီလန်းကိုလုပ်နေတယ်လို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟိုဒီခုဖြစ်ခဲ့တဲ့အခြေအနေတွေမှာကတော်တော်များများကခမန်းကြီးတွေနဲ့ပြောကြတာပေါ့နော်အခုဆိုလို့ရှိရင်ဒီဘာသာရေးပြကပြခါဖြစ်အောင်တမင်လုံးစုံနေတဲ့လူစုလုံးစုံနေတဲ့အတိုင်းဝိုင်းကြီးရှိနေတယ်ပေါ့နော်အဲ့ဒီအတိုင်းဝိုင်းကဘသူတွေများဖြစ်နိုင်မယ်လို့ယူဆတယ်ဟု
တ်ကဲ့တမင်သာဆုံးဆော်တယ်ဆိုတော့သိကြပေါ့မယ်ခုနဥတ္တန်တုံပြောထားသလိုပေါ့လေဒီဘာသာရေးပြည်ပကအသွင်သရောင်ဖြစ်အောင်ကိုစနစ်ကြဖန်တီးမှုရှိတယ်ဆိုတာလည်းသိကြပါတယ်เนาะအဲ့ဒါကိုလည်းပဲအစိုးရအပါဝင်အဖွဲ့အစည်းပေါင်းစုံကလည်းလက်ခံထားတာတွေရှိပါတယ်เนาะအဲ့တော့အဲ့ဒါကဘယ်လိုတွေဖြစ်မလဲဆိုရင်မိမိရဲ့ကိုယ်ကျိုးစီးပွားအတွက်ဘာသာရေးကိုအသုံးချတာနိုင်ငံကြီးလည်းပါနိုင်တယ်စီးပွားရေးလည်းပါနိုင်တယ်ပုဂ္ဂိုလ်ရေးလည်းပါနိုင်တယ်အဲ့တော့ကျွန်တော်စကားတစ်ခုသုံးထားတယ် unholy alliance ဆိုမသူတော်တွေအချင်းချင်းပူးပေါင်းပြီးတဲ့အခါမှာဘာသာတရားကို hijack အနှုတ်ချမ်းစီးပြီးတဲ့အခါမှာဒီနိုင်ငံကြီးစကားနဲ့ပြောရရင်တော့စနက်တာအဖြစ်နဲ့ဖောက်ခွဲဖို့အသုံးချကြတဲ့လူတွေစုပေါင်းပြီးလုပ်တယ်လို့ကျွန်တော်ဒီလိုထင်ပါတယ
်လူခွင့်ရေးကိုယ်စားလှယ် Thomas O'Hagan ကတော့ဒီဖြစ်ရတဲ့နောက်ပိုင်းမှာအစိုးရရဲ့ပြောကလည်းပါတယ်လို့ဆွဆွဲပါတယ်ပြောပါတယ
်
အဲ့ဒါကိုအစိုးရဘက်ကခါခါတည်တည်ညင်ပါတယ
်
ဒါပေမဲ့လည်းအဲဒီတွေးရှိချက်တွေအရဆိုလို့ရှိရင်အာဏာပိုင်တွေအနေနဲ့တိတိယောက်ပြန်ပြရမယ်ဝင်ရောက်ဆွဲဖက်ပြီးတော့ထိမ့်သိမ့်ပြရမယ်အခြေအနေတွေမှာချက်ချင်းတိတိယောက်မလုပ်နိုင်တာကြီးမလုပ်ခဲ့တာကြီးရှိတယ
်
အလားတူပဲအစိုးရဥယျာဉ်တွင်ပြောသလိုဟိုပြည်ရဲ့တမျိုးနဲ့ထိမ့်သိမ့်နေတာဖြစ်တယ်ဆိုပေမဲ့လည်းလက်တွေ့အားဖြင့်ဖန်ဆီးတဲ့အရေးယူတဲ့တားဆီးမှုတွေဟာနှဲပါနေသေးတာကိုတွေ့ရတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောအစိုးရရဲ့ဒီဘာကြောင့်မလို့ဒီလိုတိတိယောက်အေးမယူမှုတွေဘာကြောင့်မလုံနိုင်သေးတာလဲဆိုတော့နည်းနည်းထင်ရှင်းပြပါလား
ကျွန်တော်တို့တကယ်ဒီလက်တွေ့ထိမ့်သိမ့်တဲ့ဒီလုံခြုံရေးဝန်ထမ်းများရဲ့အားနည်းချက်ရှိတယ်ဆိုတာတမရာကြီးကိုယ်တိုင်ကသဘောပေါက်ပုံရတယ်သူ့ရဲ့မိန့်ခွန်းထဲမှာရဲအဖွဲ့ဝင်များဟာရဲရဲတင်းတင်းတတိရှိရှိလောက်ပါလို့နော်နိုင်ငံအုပ်ဆောင်တယောက်အနေနဲ့ထည့်ပြောလိုက်ခြင်းအပြင်ခုနဦးတန်းလွင်ထုံးပြောတဲ့စကားမှတ်နေဆိုတာနော်တကယ်နေရာမှာလက်တွေ့မျက်တွေ့ရောက်နေတဲ့ဒီလုံခြုံရေးဝန်ထမ်းများရဲ့ခုနပြောတဲ့ကိုင်တွယ်မှုကတော့အင်မတန်ကိုလိုအပ်ချက်ရှိတယ်နောက်ပြီးတော့ကဒီဒေသကအုပ်ချုပ်ရေးနယ်ပယ်မှာလည်းပဲနော်ဘယ်လိုအကြောင်းအရာတွေကြောင့်လဲတော့မရှိဘူးလိုအပ်ချက်အများကြီးရှိတာကိုတွေ့ရတယ်အကယ်၍များချက်ချင်းဒီကိစ္စရဲ့ကိုကျွန်တော်တို့အကြောင်းကိုတိုင်ရင်အကျိုးရတယ်ဆိုလို့ချက်ချင်းထိန်ချုပ်လိုက်နိုင်ရင်ဒီလောက်ထိပ ဖြစ်လာနိုင်စရာအကြောင်းရှိပါဘူး။ဒါကြောင့်မို့ဥပဒေစိုးမိုးမှုကလိုအပ်ပါတယ
်။အခုလောလောဆယ်ရောအချိန်တွေကထိန်းချုပ်ထားနိုင်ပြီးအချိန်တွေကပြည်ပြည်နဲ့ပြည်လည်သွားမယ်လို့ထင်လာတာ
။အခုလောလောဆယ်ကတော့ဒီလုံခြုံရေးကိုအားတင်းပြီးတော့ကဒီဥပဒေစိုးမိုးရေးအရေးကြီးတယ်ဆိုတာဒီပြောလာတဲ့အခါမှာတော်တော်လေးတော့အပေါ်ယံရက်မှာတော့တော်တော်လေးတက်တောင့်တက်တာရှိနေတယ်။သို့တော့ကျွန်တော်တို့ကလူတွေရဲ့စိတ်ကိုနော်အခုတော့ပြောရရင်ယုံကြည်မှုတည်ဆောက်ရမယ်။တယောက်နဲ့တယောက်ကိုစိတ်မချဖြစ်နေတဲ့ကိစ္စတွေအဲ့ဒါတွေကိုပြေပြောက်အောင်လုပ်မှတကယ်လုံခြုံစိတ်ချရမှုဆိုတာဖြစ်နေမယ်။အဲ့လိုစံစည်းရဖြစ်เสียအချက်တွေကလည်းရှိနေသေးပဲဖြစ်တယ်။ဆိုတော့အဲ့ဒါလေးတွေကိုတော့ကျွန်တော်တို့ဂိုင်းတွေ့ဖို့လိုအပ်ပါသေးတယ်
။ဒီမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောအခုနောက်ပိုင်းဖြစ်နေတဲ့အခြေအနေတွေပေါ်မှာမီဒီယာတွေရဲ့သတင်းဖော်ပြမှုပြောဆိုဆွေးနွေးမှုမီဒီယာတွေပေါ်မှာပြောဆိုဆွေးနွေးမှုတွေကမျှတရလို့ယူဆတာခင်ဗျာ။
ကျွန်တော်ချင်းညခိုင်အရေးခင်းနောက်ပိုင်းမှာမိတ်ဒီတာအရေးခင်းမှာတင်ပြမှုကကျွန်တော်အအောင်လောက်အောင်မီဒီယာများကိုချီတော့ချီကျူးရမယ်။နောက်သရုတ်ထမနိုင်အနေနဲ့တော်တော်တောင်းရင်သိတယ်လို့ကျွန်တော်ထင်တယ်။တချို့မီဒီယာတွေဆိုကျွန်တော်နာမည်တော့ထုတ်မပြောပါဘူးနော်။ဒီအစ္စလာမ်ကိစ္စနဲ့ပတ်သက်လို့ရခိုင်ကိစ္စနဲ့ပတ်သက်တဲ့နေရာမှာလေးတော်တော်လေးကိုဟိုတစ်ဖက်ဆောင်းနေရေးကြတဲ့မီဒီယာတွေကတောင်းပါတော်တော်လေးကိုမြတ်မြတ်တလားနဲ့အချင်းလေးမှန်ကိုရေးလာတာတွေ့တဲ့တွေ့အစိုးရရအကောင့်ဖြစ်နေကျွန်တော်တို့တော်တော်လေးကိုမီဒီယာရဲ့သရုတ်ထမန်နိုင်ရဲ့ဒီဆောင်ရွက်ချက်များကိုကျွန်တော်ချီးကျူးကုန်ပြုပါတယ
်ဒီရေရှည်အားဖြင့်ရောအလားတူကိစ္စမျိုးကိုထပ်ပြီးမပေါ်နိုင်အောင်ဆိုလို့ရှိရင်ဘလို့အချက်မျိုးတွေလောက်သွားဖို့လိုမယ်လို့ထင်တယ်အထူးဖြင့်တချို့ခုဆိုလို့ရှိရင်မိဒီလာမှာဆိုလို့ရှိရင်မွတ်စလင်နေတဲ့ဘက်မှာပေါ့နော်သူတို့အိုးအိမ်ရံတွေထွက်ပြေးရတဲ့လူတွေကအခုစခန်းနေမှာပဲနေနေကြရသေးတယ်ကိုယ်အိမ်ကိုရောဘူးမပြန်နိုင်ကြသေးဘူးပြောဆိုဆွေးနွေးနေကြတဲ့အထက်မှာတီးတန့်သူတို့ကိုတတ်တတ်ကြည့်လူဟိုထားကြမယ်ဆိုတော့ဟိုစကားတွေလည်းပါနေတယ်ဆိုတော့ဒါရီဟာရေရှည်ပြိပခဖြည့်ရှင်းမှုအတွက်တကယ်တမ်းကြာလို့ရှိရင်အလားအလာကောင်းတဲ့အချက်တွေလို့ယူဆပါတ
ယ်လုံးဝမဟုတ်ပါဘူးအခုနောက်ပြောတဲ့ဒီမိတိလာကိစ္စမှာဆိုလို့ရှိရင်သမရာကြီးရဲ့တောင်ဆန်းစုကြည်ရဲ့သူတော်ဥရွှေမိုင်းရဲ့သုံးယောက်ပူပေါင်းပြီးထုတ်တဲ့ဒီကြီးညာချက်ထဲမှာကိုနေရကိုပြန်ရောက်ရေးဆိုတဲ့အချက်ကအတိအလင်းပါတယ်အဲ့တော့ဒါကတော့မဖြစ်မသွေသူတို့လုံကြရမယ်ကိစ္စတစ်ခုဖြစ်ပါတယ်ရေရှည်အနေနဲ့ကတော့အခုနောက်ပြောသူလွယ်မှားသောသတင်းအချက်အလက်တွေကိုကျွန်တော်တို့ကမှန်ကန်သောသတင်းအချက်အလက်တွေနဲ့အစားထိုးပေးရမယ်နော်အဲ့မှာဗုဒ္ဓတရားတော်အရာကျွန်တော်ဗုဒ္ဓဘာသာလူများစုကိုကာလမတုတ်အတိုင်းပဲကာလမတုတ်ကကိုယ်ဆရာပြောရင်လည်းမယုံနဲ့ကိုကျမ်းမှာပါလည်းမယုံနဲ့အစင်လာလည်းမယုံနဲ့ဟုတ်မဟုတ်ကိုစမ်းစစ်ပါအဲ့တော့ information ကိုကျွန်တော်တို့ correct assessment မှန်ကန်စွာသုံးသပ်ပြီးတော့မှကျွန်တော်တို့လုပ်မယ်ထင်ရင်ဒီလိုမသမာသူများရဲ့သွေးထိုးခြေထိုးလှုံ့ဆော်မှုများဟာအောင်မြင်မှုရမှာမဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲထင်ပါတယ
်မြန်မာနိုင်ငံအစ္စလမ်သာသနာရေးအဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဟာဂျီဦးအေးလွင်ကို VOA ကတွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ